ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သုံးပန်း30နီးပါးတိဆုံးခဲ့ကြောင်းအာရခတက်တော် A အဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။ A အဖွဲ့ကထိန်းချုပ်ထားတဲ့ရန်ချောင်းအနီးနယ်မြေကိုစစ်ကောင်စီကမနေ့နောက်ပိုင်းကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖမ်းဆီးထားတဲ့စစ်သုံးပန်း28ဦးထက်မနည်းတိဆုံးပြီးတော့နောက်ထပ်35ယောက်လောက်ဒဏ်ရာရတယ်လို့ပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတွေကိုစေကူသားမှုပေးထားပြီးတော့ဒဏ်ရာပြင်းထန်သူတွေရှိတာကြောင့်တိဆုံးသူထပ်တိုးနိုင်တယ်လို့ပြောပါတယ်။တေကျေထိခိုက်သူတွေဟာရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေဖြစ်တယ်လို့ထုတ်ပြန်ကြမှာပြောဆိုထားတာပါ။လေကြောင်းတိုက်ခိုက်မှုကြောင့်တေကျေထိခိုက်မှုတွေအတွက်လက်လော်တီးကြအတီးပြုတ်လို့မရသေးသလိုစစ်ကောင်စီကတစုံတရာထုတ်ပြန်တာလည်းမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ပြည်ပခါလီမှာဒီနယ်မြေလက်လွတ်ဆုံးရှုံးမှုတွေကြုံနေရချိန်မှာပဲစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအချိန်မြင့်လာနေတာဖြစ်ပါတယ်။ဒီလာဇမ်းမှာပဲရခိုင်ပြည်နယ်ရံပြဲမြို့နယ်ကကြောက်နေမော်ကြီးရွာမှာလေကြောင်းတိုက်ခိုက်ခံမှုကြောင့်ဒေသခံ40ကျော်တိဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရတာကြောင့်ကုလသမဂ္ဂကလည်းသတိပေးပြောဆိုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစီးပတိပခါတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေတေးပြေထိခိုက်ခဲ့ရပါတယ်ခင်ဗျာ။